to the Voice of America in Burmese.
Mingla Menekimashi, Washington Euro View American Tangani, Natownesset Uni, January Lam Nesetong Ye, Tatabin in the Nekin Sisingo, Nemasano de Menetown Igani, Connaiti, Langometer, Dozen Nese, Nese Shitugani, Dayai Tony Tomawa, VOA Burmese, Facebook Samina today, VOA Burmese News Ganile, Dayai Nasin Imarish. Tama in Tinima.
နောက်ကတော့ဇွန်လမှာခင်ဗျာဒီမနက်မှာထွေးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်ပေါ်ဆက်သူထားတဲ့ဆွေချက်တွေကိုအထက်လွှတ်တော်မှာကြားနာစစ်ဆေးမှုတွေစတင်ဆောင်ရွက်နေကြပါပြီတရုတ်နိုင်ငံမှာလူဆက်ခုနှစ်ဦးသေဆုံးပြီးရာနိုင်ချီရောဂါပိုးကူးစက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ရာဝူဟန်မြို့ကထွက်ခွာမဲ့လေယာဉ်နဲ့မြေးထားတွေကိုပြည်ပြင်ထားလိုက်ပ
ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာတော့
ဒီကျွန်တော်တို့ကျွန်းနေတာကိုပထမ CNC ဆိုရဲ့ကုမ္ပဏီတွေထောင်ထားတယ်လေ။အဲ့မှာကျွန်တော်တို့ကျွန်းလူကျွန်းတော့ဟာအဲ့ဒီကုမ္ပဏီမဝင်ခင်လေးကဘယ်လိုပြောလဲ။
ဒါကတော့ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆုံစီမံကိန်းနဲ့ပတ်သက်လို့ဆက်မလုပ်ဖို့ဒေသခံတွေကတောင်းဆိုနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တသိန်းကျော်နေရက်ပြန်နိုင်ကိစ္စမဖြစ်နိုင်သေးတာဘာကြောင့်လဲဆိုတဲ့သတင်းပေးပို့ချက်ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကမ္ဘာစီးပွားရေးဖော်ရန်ကျင်းပနေချိန်မှာပဲစည်ရဲချမ်းသာကွာဟမှုကြီးထွားလာနေတာကိုကင်တွယ်ဖြေရှင်းဖို့ကမ္ဘာတဝက်မြို့ကြီးတွေမှာလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရဲမင်းတို့ကပြောပြမှာပါရှင
်။သမ္မတနဲ့ထွက်မှာပြိုင်မဲ့ဒီမိုကရက်ပါတီတမနာလောင်ဂျိုးဘိုင်ဒန်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းအစိုးရကိုဖိအားပေးခိုင်းစေခဲ့တဲ့လို့ရဟာအခုနှစ်ကျင်းပမဲ့ယူကော့ပွဲမှာအနံ့ရရေးအတွက်လိန်လေကြံစည်ခဲ့တဲ့လို့ရဖြစ်တယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်တီကပို့ထုတ်နေမှာဆွဆွဲပြောကြားလိုက်ပါလေတမနာတဲ့လို့ရကသူဟာဥပဒေရဲ့အထက်မှာရှိတဲ့ကန့်သက်ချက်တွေကိုဂရုမစိုက်ဘူးဆိုတာကိုပြသလိုက်တာဖြစ်ကြောင်းတမနာပေါ်ဆွဲချက်တင်ထားတဲ့အမှုနှစ်ခုကိုကြားနာစစ်ဆေးတဲ့နေရာမှာခုံတမာရီလူကြီးတွေအဖြစ်တာဝန်ယူဆောင်ရွက်နေတဲ့အထက်လွှတ်တော်အမတ်တီအားကိုအလုပ်တော်မှာအဒမ်ရှစ်စ်ကပြောကြားလိုက်တာပါ55ဦးမြောက်ဖြစ်တဲ့တမရဒေါ်နယ်ထရမ်ကကိုယ့်နိုင်ငံအတွင်းမှာသူ့အတွက်နိုင်ငံရေးအမြတ်ရဖို့ပြည်ပနိုင်ငံတစ်ခုရဲ့အကူအညီကိုတောင်းခံခဲ့တယ်လို့ Republican Party ကတမရကိုပြစ်မှုထင်ရှားကြောင်းပြသ Republican Party ဝင်တမရကိုပြစ်မှုထင်ရှားကြောင်းပြသပြီးယာရုကဖြိုချနိုင်ရေး၃ရက်ကြာဒီမိုကရက်တီရဲ့ရှောက်လဲချက်အစပထမနေ့မှာအဒမ်ရှစ်စ်ကပြောကြားလိုက်တာပါရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအနေနဲ့အမေရိကန်လွှတ်တော်ကအတည်ပြုပေးပြီးဖြစ်တဲ့ဒေါ်လာ391သန်းတန်ဖိုးရှိတဲ့စီးရီးအကူအညီတွေလိုချင်တဲ့ဆိုရင်ယူကရိန်းနိုင်ငံကတဘာဝတောင်းခွင့်ကုမ္ပဏီမှလုဆောင်ခဲ့တဲ့ဒုသမဟောက်ဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ရဲ့ကိစ္စကိုစုံစမ်းပေးဖို့ယူကရိန်းသမ္မတဖိုလိုဒီမီဇယ်လင်စကီကိုအဓမ္မတောင်းဆိုအမှုဖွင့်ခိုင်းခဲ့ကြောင်းအဲ့ဒီကိစ္စအတွက်အမှုမဖွင့်ရင်ယူကရိန်းကိုပေးမယ့်အကူအညီတွေကိုမပေးဘူးလို့သမ္မတထရန့်ကချင်းချောက်ပြောကြားခဲ့တာကိုသမ္မတတရားစွဲဖို့ချင်းချောက်ပြောကြခဲ့တာကြောင့်တမရကိုတရားဆွဲဖို့ဖြစ်လာခဲ့တဲ့ကြောင်းအောက်လွတ်တော်ကိုစားတည်လို့အဖြစ်ဆောင်ရွက်ကြသူ9ဦးရဲ့အဖွဲ့ကောင်းဆောင်အာဒမ်ရှစ်ကပြောပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာတဘာစီဝါရေးဖိုရမ်ကိုတက်ရောက်ပြီးအမေရိကန်ပြည်ထောင်စုကိုပြန်လည်မထွက်ခွာကလေးမှာပဲသတင်းစာရှင်းလင်းပွဲတရက်ကိုကြက်ကြိုက်ကျင်းပခဲ့ရမှာပြည်တွင်းစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဇောင်းပေးပြောကြားသွားခဲ့ပါတယ်အဲ့ဒီသတင်းစာရှင်းလင်းပွဲကိုကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဌာနချုပ်မှာ WTO ညွှန်ကြားမှုချုပ်ရောဘတ်တိုအဇီဗက်ဒိုနဲ့အတူကျင်းပခဲ့တာဖြစ်ပြီးကမ္ဘာကုန်သွယ်ရေးဆိုင်ရာစီမံစည်းကမ်းတွေကိုပြောင်းလဲဖို့သူတွန်းအားပေးဆောင်ရွက်ခဲ့တာတွေကိုသမ္မတထရမ့်ကထောက်ပြပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာအမေရိကန်ပြည်ထောင်စုပေါ်မမျှမတဆက်ဆံခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီလို့လည်းသမ္မတထရမ့်ကပြောပါတယ်။ညွှန်ကြားမှုချုပ်ရောဘတ်တိုအဇီဗက်ဒိုကလည်းသမ္မတထရမ့်နဲ့သဘောတည်းရှိပြီးWTO ဖွဲ့ကြီးကိုခင်းတဲ့အညီပြုပြင်မောမှန်မှုလိုအပ်နေတယ်လို့အပြောင်းလဲလုပ်ဖို့လည်းလိုအပ်နေပါပြီလို့ပြောကြခဲ့ပါတယ်။သမ္မတထရမ့်ဟာဒီတစ်ခါလဲဥရောပသမဂ္ဂအဖွဲ့ EU ကိုပုတ်ခတ်ပြောကြခဲ့ပြီးအမေရိကန်နဲ့ EU တို့အကြားကုန်သွယ်ရေးသဘောတူညီချက်မရဘူးဆိုရင်ဥရောပကတင်တဲ့မော်တော်ကားတွေအပေါ်သွင်းကုန်ကတိုးမြင့်ကောက်ခံမှုဖြစ်လာလိမ့်မယ်လို့လည်းချိန်ချောက်ပြောဆိုခဲ့ပါတယ်။ EU နဲ့ဆက်စပ်ဆွေးနွေးရတာကတရုတ်နိုင်ငံနဲ့ဆက်စပ်ဆွေးနွေးရတာတည်းပုတ်ခတ်ခဲ့တယ်လို့လည်းသမ္မတထရမ့်ကပြောကြားသွားခဲ့ပါတယ်ခင်ဗျ။
တရုတ်နိုင်ငံမှာလူ18ဦးသေဆုံးပြီးရာနဲ့ချီယောဂပုဂ္ဂိုလ်ဆက်ခံနေရတဲ့ကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်အောင်လှုပ်ဆောင်တဲ့အနေနဲ့ဒီယောဂ ဒီကုသယောဂစတင်ဖြစ်ပေါ်တဲ့ဝူဟန်မြို့ကထွက်ခွာမဲ့လေရင်နဲ့မြေထားတွေအားလုံးကိုပိတ်ပင်ထားလိုက်ပါတယ်မြို့ကနေအနေနဲ့လဲကိစ္စအကြောင်းကြီးငယ်မရှိဘဲမြို့ကနေမထွက်ခွာကြဘူးအာဏာပိုင်တွေကအမိန့်ထုတ်ထားတယ်လို့ဒီအစိုးရပိုင်းစင်ဟွာသတင်းမှာကြာတာပတင်းနဲ့ရက်ဆွဲနဲ့ဖော်ပြပါတယ်မြို့ကနေမနေ့စနေနေ့ကစလို့ဘယ်သူမှထွက်ခွာခွင့်မပြုကြောင်းလေစိတ်နဲ့ယထာဘူရာတွေအားလုံးကိုလဲပိတ်ထားကြောင်းအစိုးရပိုင်းနောက်ထပ်သတင်းဌာနတစ်ခုဖြစ်တဲ့ People's Daily သတင်းစာမှာဖော်ပြထားပါတယ်ဒါအပြင်မြို့မှာလဲပတ်နေတဲ့ဘတ်စကားမြေအောက်ယထာဖယ်ရီရင်နဲ့အဝေးပြေးဘတ်စကားတွေကိုလည်းယာယီပိတ်ထားကြောင်းဝူဟန်မြို့အာဏာပိုင်တွေရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး People's Daily သတင်းမှာဖော်ပြပါတယ်ဒီအစိုးရကအခုလိုဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့လှုပ်ဆောင်မှုတွေအပေါ်ကြိုးဆိုကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းပြောပါတယ်ကြာတာပတင်းကဆလို့ဝူဟန်မြို့ကထွက်ခွာမဲ့လေရင်နဲ့ယထာတွေပိတ်ပင်လိုက်တဲ့ဒီအစိုးရရဲ့လှုပ်ဟာလှုပ်ရက်ဟာပြင်းထန်ပြီးထိရောက်တဲ့လှုပ်ရက်ဖြစ်ကြောင်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကပို့ထုတ်နေမှာပြောပါတယ်
Saudi Arabia နိုင်ငံဟာ Amazon company နဲ့ Washington Post သတင်းစာတိုက်ပိုင်ရှင် Jeff Bezos ရဲ့လက်ကင်ဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့ပွဲရှိတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်။ Saudi Arabia နဲ့ပတ်သက်ပြီး Washington Post သတင်းစာကဝေဖန်ရေးသားနေတာတွေအပေါ်တစုံတရာအကျိုးသက်ရောက်မှုရှိအောင်ကြိုးပမ်းခဲ့ပွဲရှိတယ်လို့လည်းဆိုပါတယ်။Saudi Arabia Mohammed bin Salman ရဲ့ WhatsApp အကောင့်ကနေ computer virus ရှိတဲ့ video file ကို Jeff Bezos ထံကိုပို့ပို့ခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးတွေကပုံတုံးနဲ့မှထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Bezos ရဲ့လက်ကမ်းဖုန်းကို hack လုပ်ပြီးအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့အချက်က American ပြည်ထောင်စုမှရှိတဲ့သက်ဆိုင်ရာဖွဲ့စည်းတွေအနေနဲ့ဒီကိစ္စကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့လိုအပ်လာခဲ့ပါပြီလို့လည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးတွေဖြစ်တဲ့ Agnes Kalaman နဲ့ David Key တို့ကပြောပါတယ်။2019ခုနှစ်မှာဘီဇိုရဲ့လက်ကင်ဖုန်းကိုစစ်ဆေးခဲ့တဲ့ Digital ပြည်မှုဆိုင်ရာကြွမ်းကျင်သူတွေကတော့ Sorry Minda အကောင့်ကနေပြပို့တဲ့ Video File ကိုလက်ခံပြီးနိုင်ပိုင်းတွင်းမှာပဲဘီဇိုရဲ့ဖုန်းဟာပုံမှန်မဟုတ်တဲ့လက္ခဏာတွေကိုပြသခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေရဲ့အခုအစီရင်ခံစာဟာ Saudi Arabia နိုင်ငံတဲ့ Jeff Bezos တို့အကြားတင်မာနေတဲ့ဆက်ဆံရေးကိုပိုပြီးဆိုးရွားလာစေမှာဖြစ်ပါတယ်။ Washington Post သတင်းထောက်လည်းဖြစ် Saudi Arabia မင်းသားကိုအစင်းဝေဖန်နေသူလည်းဖြစ်သူသတင်းထောက် Jamal Khashoggi 2018ခုနှစ်အောက်တိုဘာလအတွင်းတူရကီနိုင်ငံမှာ Saudi Arabia ရဲ့လှုပ်ရှားမှုကိုခံခဲ့ရပြီး Saudi Arabia နိုင်ငံတဲ့ Jeff Bezos တို့အကြားဆက်ဆံရေးစတင်တင်မာလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီ American တန်တဲ့ဘက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကအသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံမှာလူမျိုးလုံးတက်ဖြတ်မှုလျော့တည်ဆက်ပြီးမဖြစ်အောင်တာစီရေကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ကြာတာပတိနေ့မှာဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။နိုင်ငံကတရားရုံးကကြားပြအမိန့်ချမှတ်မယ့်အချိန်ကတော့မြန်မာစံတော်ချိန်ညနေ3နာရီမှာဖြစ်ပါတယ်။နိုင်ငံတော်အတမင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းဒီဆင်ရက်ချမဲ့နယ်သာလန်နိုင်ငံတဟေးမြို့ကိုရောက်ရှိနေပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်လူခွင့်ရေးချုပ်ဖောက်မှုတွေလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ OIC အစ္စလာမစ်နိုင်ငံများကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲချက်တင်ခဲ့တာပါဂမ်ဘီယာရဲ့ဆွဲချက်တွေနဲ့မြန်မာနိုင်ငံရဲ့ပြန်လည်ခြေပါချက်တွေကိုတော့နယ်သာလန်နိုင်ငံတဟေးမြို့မှာရှိတဲ့ ICJ တရားရုံးကဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိကြားနာခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ ICJ တရားရုံးကထုတ်ပြန်ထားတာကြောင့်နှစ်ဖက်ကိုယ်စားလှယ်တွေအခုဆိုရင်တဟေးမြို့မှာရောက်နေကြပါပြီ ICJ ကဆုံးဖြတ်ချက်မချခင်ရပိုင်းအလိုမှာပဲရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့အနေနဲ့ရှင်းလင်းရေးမှာလူမျိုးရုံးတပ်ဖြတ်မှုကိုရွေးချယ်ရှိရှိလှုပ်ဆောင်ခဲ့ခြင်းရှိတယ်ဆိုတာကိုမတွေ့ရကြောင်းဒါပေမဲ့ဆီရဆိုးမှုကျူးလွန်မှုကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်တပ်အပါဝင်တပ်ဆိုင်သူတွေကျူးလွန်ခဲ့တယ်ဆိုတာကိုတော့ခိုင်လုံတဲ့အထောက်အထားတွေ့ရကြောင်းရခိုင်အရေးစုံစမ်းရေးကော်မရှင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်
နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားကက်ရှမီးယားနယ်မြေကိစ္စအငြင်းပွားနေတဲ့ကိစ္စကိုကုညီဆေးဆက်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်ကကုလသမဂ္ဂကိုပန်ကြားလိုက်ပါတယ်။ဒါဟာစစ်မီးစတင်နိုင်တဲ့ကိစ္စဖြစ်ပါတယ်။ဒါကိုဟန်တာပေးနိုင်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အရေးယူလှုပ်ဆောင်သင့်ပါတယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကမ္ဘာစီးပွားရေးဖိုရမ်မှာဝန်ကြီးချုပ်ခန်ကပြောကြားလိုက်တာပါ။အိန္ဒိယနိုင်ငံကတခုတည်းသောမွတ်စလင်အများစုကိုပိုင်အုပ်ချုပ်ရေးရာ ဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်တို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယဆူရကဩဂုတ်လတုန်းကပြန်လည်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ဒီကက်ရှမီးယားနယ်ကိုအိန္ဒိယနဲ့ပါကစ္စတန်တို့သူပိုင်ကိုယ်ပိုင်အငင်းပွားနေကြပြီးဒီကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားဆစ်ဖြစ်ပွားတာနှစ်ကြိမ်ရှိခဲ့ပြီ။အခုအခါနှစ်ချမ်းခွဲပြီးတနိုင်ငံစီထိန်းချုပ်ထားတာပါ။အိန္ဒိယထိန်းချုပ်ထားတဲ့အချမ်းမှာတော့ခွဲထွက်ရေးအကြမ်းဖက်လှုပ်ရှားမှုတွေ1980ပြည့်နှစ်ကလေးကရှိလာခဲ့တာပါ။ဒါဗိုစ်စင်နီဘတ်ကိုတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စအတွက်ဂျာဝင်စီစပ်ပေးဖို့ကမ်းလှမ်းထားခဲ့ပါရခင်ဗျာ
။အိန္ဒိယနိုင်ငံမှာအငင်းပွားဝယ်ဖြစ်ခဲ့ပြီးနိုင်ငံတော်ဆန္ဒပြပွဲတွေကာလအကျော်တော်ကြာဖြစ်ပေါ်ခဲ့တဲ့နိုင်ငံသားဥပဒေသစ်ကိုတည်ပြုဖို့အိန္ဒိယနိုင်ငံတော်တရားရုံးချုပ်ကညှိနှိုင်းလိုက်ပါတယ်။ဒီဥပဒေသစ်ဟာမွတ်စလင်တွေအပေါ်တစ်ဖက်သက်ဖြစ်နေတဲ့ဥပဒေဖြစ်တယ်လို့ဝေဖန်ပြောဆိုခံရတာပါ။ဒီနိုင်ငံသားဥပဒေသစ်ဟာဘာသာရေးနဲ့ကွင်းလွတ်တဲ့ဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တဲ့အတွက်အစိုးရအနေနဲ့ဒီဥပဒေသစ်ကိုဖျက်သိမ်းပေးဖို့ရှောက်ထားချက်တွေအပေါ်တင်ပတ်လေးပတ်အတွင်းပြန်လည်အကြောင်းပြန်ကြားပေးဖို့သုံးဦးတိုင်းနိုင်ငံတော်တရားရုံးချုပ်ကတရားသူကြီးချုပ်ရှာရတ်အာရဗင်ဘော့ဘ်ဒေးကပြောကြားလိုက်တာပါ။ဒီဥပဒေသစ်ကိုကန့်ဝတ်သူတွေရဲ့ရှောက်ထားချက်တွေကိုအဖွဲ့ဝင်၅ဦးပါတဲ့ဖွဲ့စည်းပုံဆိုင်ရာတရားရုံးကကြားနာပေးဖို့လိုအကြောင်းလဲနိုင်ငံတော်တရားရုံးချုပ်ကပြောပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ပါတီကတော့ဒီဥပဒေအနောက်မှာအခိုက်အမာရပ်တည်နေကြောင်းအတိုက်ခံပါတီတွေကဒီဥပဒေနဲ့ပတ်သက်လို့လွဲမားတဲ့ဝါဒဖြန့်ချီမှုတွေလှုံ့ဆော်နေကြောင်းပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေတုကြီးညံတာကြောင့်မြို့တော်တွင်ကကျောင်းတွေအလုံးကိုတရက်ကြပိတ်ခဲ့ရပါတယ်။လေတုတဲကတေးခဲ့တဲ့ဖုံတွေရဲ့ဒဏ်ကနေကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကျောင်းစုစုပေါင်း438ကျောင်းကိုပိတ်ပင်ခဲ့တာပါ။ဘန်ကောက်မြို့တော်အချုပ်ရေးအဖွဲ့ BMA ကလေတုတဲကုဘပေတမီတာအတွင်းမှာပါရှိတဲ့ဖုံပမာဏဟာပုံမှန်ထက်ပိုများနေတာကြောင့်အခုလိုကျောင်းပိတ်ရတာလို့ဆိုပါတယ်။မြို့တော်မှာလေပြင်းပြင်းမတိုက်ပဲနဲ့အဲ့ဒီဖုံတွေကနောက်ရက်အနေငယ်အတွင်းပြက်ကွယ်သွားမှာမဟုတ်ဘူးလို့လည်းမြို့တော်အချုပ်ရေးအဖွဲ့ကပြောပါတယ်။ဘန်ကောက်မြို့တော်အချုပ်ရေးအဖွဲ့ကကျမကြီးဝန်ဆောင်မှုပေးတဲ့ဌာန68နေရာကအပါအဝင်လက်စစ်ရထားဗူဒါနဲ့ဘတ်စကာဂိတ်တွေမှာလည်းမြို့တော်တွင်ခီးသွွားနေသူတွေမကြမ်းပါတဲ့မြို့မွန်တွေရဲ့တောင်းကောက်ဝင်နေအောင်နှောင်းစီတွေဝင်ငှပေးနေရပါတယ်ခင်ဗျာ
။ကိုစောင်းဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ပါရှင်။အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါ။စီရဲချမ်းသာကွာဟမှုကြီးထွားလာနေတာကိုကင်တွယ်ဖြေရှင်းဖို့ကမ္ဘာတဝန်းမြို့ကြီးတွေမှာလူထောင်ပေါင်းများစွာဆန္ဒပြတောင်းဆိုကြပါတယ်။ဆွစ်ဇာလန်နိုင်ငံ Davos မြို့မှာကမ္ဘာခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဒီသတင်းပတ်အတွင်းကမ္ဘာစီးပွားရေး Forum ကိုတက်ရောက်နေချိန်မှာပဲအခုလိုဆန္ဒပြတောင်းဆိုကြတာဖြစ်ပါတယ်။ Henry Richwell ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာအချမ်းသာဆုံးထက်တန်းလွှာရဲ့အစည်းအဝေးအဖြစ်ကမ္ဘာစီးပွားရေးဖိုရမ်ကို Davos မှာနှစ်ဆင့်ကျင်းပလာတာကြားပါပြီ။ဒါ့အပြင်ကမ္ဘာပေါ်မှာဆင်းရဲချမ်းသာကွာဟမှုဟာထိမနိုင်သေးမယ့်အခြေအနေရောက်နေပြီလို့ဆိုကြသူတွေအတွက်မကျေနပ်ချက်တွေကိုစံနာထုတ်ဖော်တဲ့နေရာလည်းဖြစ်လာပါတယ်။ Nairobi, New Delhi, Manila နဲ့ London မြို့ကြီးတွေအပါအဝင်ကမ္ဘာတဝန်းကမြို့ကြီးတွေမှာကမ္ဘာစီးပွားရေးဖိုရမ်မကျင်းပခင်ရက်တွေကတည်းကလူထောင်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ကင်ညာစီးရဲမွေးတည်မှုတက်ဖြည့်ညွန်ပေါအဖွဲ့ကလုပ်ငန်းညှိနှိုင်းရေးမှုအန်တိုနီယာမူဆွန်ကာကအခုလိုပြောပါတယ်
The time to abolish billionaires is now because what it means for us is that those people with a lot of
money တတိယကြီးတွေကိုဖယ်ရှားပြရမယ်အချိန်ရောက်ပါပြီ။ဘာကြောင့်လဲဆိုတော့အကြီးအကျယ်ချမ်းသာနေတဲ့သူတွေဟာအာဏာနဲ့အခွင့်အရေးတွေရယုံတာမကကျမတို့ရဲ့ဒီမိုကရေစီပေါ်မှာဒီကနေ့ကျမတို့ဘလို့အသက်ရှင်နေထိုင်နေတယ်ဆိုတဲ့အပေါ်မှာပါလွှမ်းမိုးမှုရှိနေတာကြောင့်ပါ
ကမ္ဘာပေါ်မှာဘီလီယံတထေ2100ပတ်ဝန်းကျင်ရှိပြီးကမ္ဘာပေါ်ကအစင်းရဲဆုံးလူဦးရေ 4.6 ဘီလီယံရဲ့ပိုင်ဆိုင်မှုအလုံးပေါင်းထက်ပိုချမ်းသာတယ်လို့အောက်ဆမ်အဖွဲ့ရဲ့အစီအကံစာတက်မှာဖော်ပြထားပါတယ်။ကမ္ဘာလူဦးရေရဲ့ထက်ဝက်ဟာစင်းရဲမွေးတည်နေကြတာကြောင့်စင်းရဲချမ်းသာကွာဟမှုပိုပြီးကြီးထွားလာနေပြီလို့သတိပေးနေကြတာပါ။မကြာသေးခင်လတွေတွင်နိုင်ငံပေါင်း30ကျော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။အဲဒီလူတွေရဲ့နိုင်ငံရေးညီမှန်းချက်တွေကွဲပြားနိုင်ပြီမဲ့သူတို့မကျေနပ်တာကတော့အတူတူပဲလို့အောက်ဆမ်အဖွဲ့ကအမီတာပီဟာကပြောပါတယ
် Across the world there is a narrative of anger people are coming onto the streets and they're essentially asking do we need billionaires
ကမ္ဘာတဝန်းမှာဒေါသတကြီးပြောဆိုနေကြတာရှိပါတယ်နောက်မှထွန်းဆန္ဒပြတာတွေကဒီကမ္ဘာမှာဘီလီယံနာတထည်တွေကိုလိုလားသလားလို့မေးခွန်းထုတ်နေကြတာပါဒါဟာကမ္ဘာစီးပွားရေးဖိုရမ်အနေနဲ့စူးစမ်းဖြေဆိုတဲ့အရေးကြီးတဲ့မေးခွန်းပါဘီလီယံနာတထည်ကြီးတွေအနေနဲ့သူတို့ပေးဆောင်ရမယ့်အခွင့်အရေးကိုပေးဖို့လိုပါတယ်ဒါပေမဲ့တကယ်တာဝန်ရှိတာကတော့အစိုးရတွေပါလူတိုင်းအခွင့်အရေးမှန်မှန်ကန်ကန်ပေးဆောင်အောင်အစိုးရကလုပ်ဖို့လိုပါတယ
်။ဒါဗိုစ်ဖိုရမ်တက်တဲ့အမေရိကန်အခြေစိုက်လူလူဆက်ဆံရေးနဲ့ဈေးကွက်အကြံပေးအက်ဒမန်ကုမ္ပဏီကရစ်ချတ်အက်ဒမန်လို့စီးပွားရေးလုပ်ငန်းရှင်ကြီးတွေကတော့တကမ္ဘာလုံးမှာမကျေနပ်မှုတိုးလာနေတာကိုသတိထားမိတယ်လို့ဆိုပါတယ်
။
I think people in the developed countries had a idea that in fact you
ပုံမျိုးစဲနိုင်ငံကလူတွေမှာအတွေ့အကြုံရှိခဲ့ဘူးကြတယ်လို့ကျွန်တော်ထင်ပါတယ်။အလို့စ조사တယ်ဆိုရင်နောက်မျိုးဆက်မှာဒီထက်ပိုကောင်းတဲ့အဆင့်ကိုရောက်မယ်လို့သူတို့ယူဆခဲ့ကြဘူးပါတယ်။အဲ့ဒါကမမှန်တော့ပါဘူး
။ Forum ကိုတည်ထောင်သူ Klaus Schwab ကတော့ Davos ဟာဘီလီယံနာတရေကြီးတွေစုဝေးတဲ့နေရာတသက်မဟုတ်ဘူးလို့တုံ့ပြန်ပါတယ်
။ It's a place where you really can talk to the leaders
ဆိုတော့ဖွဲ့ကောင်းဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေစတဲ့လူပုဂ္ဂိုလ်တွေကိုတွေ့ဆုံပြောဆိုနိုင်တဲ့နေရာဖြစ်ပြီးကိုပြောတာကိုသေချာနားထောင်ကိုနဲ့အတူအကောင့်ထဲ format တွေကိုတွေ့ရမှာပါ
ဒီနေ့အစည်းအဝေးမှာဥရုယာလီဆိုင်ရာအရေးပေါ်အခြေအနေကိုအလေးထားပြောဆိုကြမှာဖြစ်ပြီးအဓိကပြောဆိုမဲ့သူအဖြစ်ဆယ်ကျော်သက်တက်ကြွလှူရှားသူလေး Greta Thunberg ပါဝင်ပါတယ်ဒါဘို့ဆိုရမ်ဟာလူချမ်းသာတွေစုဝေးရနေရဖြစ်တယ်ဆိုတော့ပုံရိပ်ကိုပြောင်းလဲဖို့စ조사နေနေမယ်လေအဲ့ဒီအခြေအနေကိုရောက်ဖို့ကတော့အတော်လိုသေးတယ်လို့လေးလာသူအများစုကပြောကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်တရုတ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ကြောက်ဖြူအထူးစီးပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့စီမံကိန်းကြောင့်ထိခိုက်ညှစ်နှာသူတွေရဲ့ပြဿနာကိုအရင်ဆုံးဖြေရှင်းဖို့ဒေသခံတိုင်းဒေသပြည်သူတွေကိုပုံမှန်လင်းလင်းချပြဖို့ကြောက်ဖြူဒေတာကန်တွေကတောင်းဆိုနေကြပါတယ်။ဒီအကြောင်း BOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြမှာပါရှင်
။မြန်မာအစိုးရနဲ့တရုတ်သမ္မတတို့တခေါ်တူလက်မှတ်ရေးဆွဲထားတဲ့ကြောက်ဖြူရင်းနဲ့စက္ကန့်နဲ့ကြောက်ဖြူထူးဆီးပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့နဲ့ဒီစီမံကိန်းအတွက်မဆောင်ရွက်ခင်ဒေတာခန်တွေရဲ့အခွင့်အရေးနိမ့်နာဆုံးရှုံးမှုတွေနဲ့လောက်ကန်ခွင့်လန်းတွေနဲ့ပတ်သက်ပြီးအစိုးရကတာဝန်ယူလှုပ်ဆောင်ပေးဖို့မြေသေးကျွန်းအပါအဝင်ကြေးရွာ6ရွာကဒေတာခန်တွေကတောင်းဆိုနေကြတာလို့မြေသေးကျွန်းဒေတာခန်ကိုထွန်းထွန်းဝင်းကပြောပါတယ်
။ဘာဖြစ်လို့အဲ့လိုမျိုးတောင်းရလဲဆိုရင်ကျွန်တော်တို့ရှိကဟိုနမူနာတွေရှိတယ်လေ။ဒီကျွန်တော်တို့ကျွန်းဒေတာကိုပထမ CMP ဆိုရဲကွန်မြူနတီထောင်ထားတယ်လေ။အဲ့မှာကျွန်တော်တို့ကျွန်းလူကျွန်းတော့ဟာအဲ့ဒီကွန်မြူနီမဝင်ခင်လေးကဘယ်လိုပြောလဲဆိုတော့သူကပြောတာကတော့ဒီကျွန်းလူကျွန်းတော့ဒေတာခံတော့တွေကိုဥစွာပေးပြီးတော့အလောက်ကန်ပေးမယ်ပေါ့။ဒီနောက်ပြီးဒီလေယာမြေတွေပါသွားတဲ့လူတွေဆိုရင်ကွန်မြူနီမှာဆိုရင်ဝိုင်းထဲနဲ့ခိုင်းမယ်။လက်ကြည့်လူတွေပါဆိုရင်သူ့နေရာနဲ့သူအလောက်ပေးမယ်ဆိုတဲ့သဘောလို့ကိုသူတို့ကပြောတော့တယ်။ဒါပေမဲ့ကွန်မြူနီတွေလောက်လာပြီးအကြံမှာပေါ့။သူတို့ပြောတဲ့နဲ့လောက်တာနဲ့ကတယောက်တခြားကြည့်ကြည့်မယ်။
ကြောက်ဖြူမြို့နယ်မှာအရင်ဆုံးရလက်ထက်ကလုပ်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံတွေဟာအခုချိန်ထိနစ်နာဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တာကြောင့်အခုလာမယ့်ကြောက်ဖြူရင်းနဲ့စက္ကန့်နဲ့အထူးစီးပွားရေးစုံစီမံကိန်းတွေအတွက်အစိုးရအနေနဲ့ပွင့်ပွင့်လင်းလင်းရှာပြဖို့နဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့စီမံကိန်းနဲ့ပတ်သက်တဲ့လက်မှတ်ရေးထိုးထားတဲ့သေးစိတ်အချက်အလက်ကိုမသိရသေးတာကြောင့်ဒီစီမံကိန်းကြောင့်ဒေသခံတွေကိုရှာပြဖို့စောနေသေးတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
။ဒီနေ့စိတ်ကအပေါ်မှာဒီအာဒါနေပြီးတော့အခုတော့ဆက် MOU agreement တစ်ခုတော့ပဲရှိပြီးတယ်လေ။ဒါပြတော့ဒါပြည်သူတို့ရှာပြမှာပါ။ဆက်မပြတော့မရဘူးကော။ဆက်ပြမှာပဲဒါနေပြီးတော့ဒီကအလုပ်ကိုင်းခွင့်အနေနဲ့မလို့ရှိတာမဲ့ဒါမှပါရီလှုပ်ဆောင်မယ်ဆိုတော့ဒါရတော့ရှာပြမှာပါ။အခုကတော့အချိန်နည်းနည်းစောပြီးတယ်ဆိုကျွန်တော်တို့ထင်နေပြီးရလို့။ကျွန်တော်တို့ကဒါကိုယ်တိုင်နဲ့တချို့မှပါတဲ့အချက်လက်ဒီစိတ်ကျွန်တော်တို့သိရတာမဟုတ်ဘူးလေ။ဟုတ်တယ်မလား။သာသောဒီစစ်အချက်လက်သိရမှာပဲဒါကဟောပြနေမှာပေါ့ဒါနောက်ပိုင်းတော့ဒါနိုင်ငံတော်အစင်းကလည်းချပြပါလိမ့်မယ
်ကြောက်ဖြူဒေတာမှာအကောင့်တွေဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးရှက်လက်တွေကိုလက်မမထိုးခင်ကတည်းကကြောက်ဖြူဒေတာခန်တွေကရောလွတ်တော်မှတွေကပါစီမံကိန်းနဲ့ပတ်သက်တဲ့ရှက်လက်တွေကိုဒေတာခန်တွေနဲ့တိုင်ပင်သိမ့်တယ်လို့တောင်းဆိုခဲ့ကြတာပါဒါပေမဲ့လက်မထူပြီးတော့တဲ့အချိန်ထိပြည်နယ်ကရောပြည်ထောင်စုကပါစီမံကိန်းနဲ့ပတ်သက်ပြီးဒေတာခန်တွေနဲ့တွေ့ဆုံဆွေးနွေးတာမရှိသေးဘူးလို့ပြည်နယ်လွတ်တော်မှဦးဖိုးစင်ကပြောပါတယ်
သူတို့အစိုးရကတာဝန်ယူပြီးလောက်ကရမှာဖြစ်တယ်ဒီအလောက်ကခွင့်ကြီးရတော့ရဲ့နောက်ပြီးအဲ့ဒီမှာလောက်နေရာပြဿနာတွေရှိလာမယ်အဲ့ဒီကိစ္စတွေကိုအစိုးရနဲ့လောက်ကင်မဲ့ကုမ္ပဏီနဲ့အဲ့ဒီဒေတာနေမျိုးကိုဆွေးနွေးတွေ့ဆုံပြီးသူတို့ရှင်းပြရမှာဖြစ်တယ်နောက်ပြီးဒီမှာမျိုးလူထုအပေါ်မှာလည်းအကျိုးသက်ရောက်မှုရှိတယ်အဲ့ကြောင့်လည်းမျိုးလူထုတွေကိုလည်းလာပြီးသူတို့ရှင်းပြရမှာဖြစ်တယ်ခင်ဗျာအခုကသူရကိုယ်တိုင်ကလေးပဲဒီမှာလာရောက်ပြီးပြင်နေရောပြည်ထောင်စုရောဘာမှလည်းရှင်းပြတာမရှိဘူးအဲစီဆက်ကော်မတီတို့ဖွဲ့ထားတဲ့အဲအဖွဲ့ကလေးပဲရှင်းပြတာမရှိဘူးခင်ဗျာ
ကြောက်ဖြူကျစ်လက်ဒေတာဖွံ့ဖြိုးရေးအသင်းပြောခွင့်ရကိုထွန်းကြီးကတော့အစိုးရဟာပြည်သူတွေရဲ့အတန်ကိုနားမထောင်ပဲလှုပ်ရှင်တာကိုလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ
်အမှန်ဆိုလို့ရှိရင်တော့ဒီလိုဒီလောက်ကြီးမှလည်းဒီမှာလည်းတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒေတာခံရုံနဲ့ညှိနှိုင်းကြမယ်ဒါဆိုလောက်ရမယ်ဒေတာခံရုံရဲ့အမှန်တော့သူတို့နားထောင်ဖို့လိုတယ်ဒါကတော့ process ဖြစ်တယ်ဒါပေမဲ့ဒီကဒီ process ကိုအကုန်လုံးကြော်ပြီးတော့သူတို့လောက်ရှင်နေအာကိုလောက်သွားတယ်လို့ပဲပြောလို့ရတာ
ကျောက်ပြူဒေသမှာရင်းဆိုးရလက်ထက်ကလှုပ်ဆောင်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံပြည်သူတွေအခုချိန်ထိဆုံးရှုံးနေတာမျိုးတွေရှိနေသလိုမဖြေရှင်းရသေးတဲ့လေယာဉ်ရဲ့ပြဿနာတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။ဒါအပြင်အလောက်ကန်ခွင်လန်းရှားပါလာတာကြောင့်ဒေသခံတွေဟာပြည်ပထွက်ခသူတွေလည်းများပြားနေတယ်လို့ဒေသခံတွေကပြောပါတယ်
။ VOA မြန်မာပိုင်းသတင်းတော့ကိုတက်နိုင်ပါရှင်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာမြန်မာဒုက္ခသည်တသိန်းနီးပါးလောက်ရှိနေသေးဖြစ်ပါတယ်။လက်ရှိမြန်မာအစိုးရလက်ထက်မှာလည်းသူတို့နေရက်ပြန်နိုင်ရေးအခြေအနေဟာမဖြစ်နိုင်သေးဘူးလို့ကီရီဒုက္ခသည်ကော်မတီတာဝန်ခံတွေကပြောပါတယ်။ VOA သတင်းတော့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း9ခုကဒုက္ခသည်တွေနဲ့ပတ်သက်လို့အရက်သားအစိုးရ20သက်တမ်းကုန်ကန်ပြီးအချိန်ထိဒုက္ခသည်တွေနဲ့ပတ်သက်လို့တိကျတဲ့ policy တွေချမှတ်နိုင်တာမျိုးတွေမရှိသေးတာကြောင့်နေရက်ပြန်နိုင်ရေးအလံဝေးနေစေဖြစ်တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
ပြန်နိုင်ဖို့ကတော့အခုကတော့ဘာမှတမကျဘူး education နဲ့ပတ်သက်တော့ဆိုရယ်တကယ်နေရက်အစိုးရရာအစွန်ပြေးအစိုးရရာတော့ဒီကျွန်တော်ဒုက္ခသည်တွေကအကြမ်းတ်ပါတာပါဘူးဒီလိုအုံမထက်ဘာမှဆက်ဆက်စဉ်းစားတာလည်းမရှိဘူး
တိုင်းဆိုရကတော့ဒုက္ခသည်တွေကိုနေရက်ပြန်စီခြင်းပေမဲ့အထင်းအကျက်လောက်တာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်ဒုက္ခသည်တွေအနေနဲ့မိမိဆန္ဒလျောက်နေရက်ရင်းပြန်ခြင်းရင်ပြန်နိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေဖွင့်လှစ်ထားပြီးနေရက်ပြန်ခြင်းသူတွေစည်ရင်းပေးသွင်းထားနိုင်တယ်ဆိုပြီးကြေညာခဲ့ပြီးတဲ့နောက်နေရက်ပြန်သူတွေရာခိုင်နှုန်းလောက်ရှိခဲ့ပါတယ်ဆိုရကဒုက္ခသည်တွေအတွက်လက်တလုံးနေထိုင်စားသောက်ရေးဘဝရည်ရည်အတွက်အကူအညီပေးနိုင်တာမျိုးတွေမရှိတော့ပြန်ဖို့ခက်ခဲတယ်ဆိုပြီးဥရဘတ်ထွေးကပြောပါတယ်
။ဆောမင်းမစ်ဆန်ဒါဂိုပြန်ပြီးပြန်ပြီးတော့တချို့ကဒီသူကလည်းပြန်တယ် VRC နေနဲ့တော့ပြန်ကြတာလည်း VRC နေနဲ့ဆိုတော့ပြန်တော့ကျွန်တော်တို့ဘက်မှာကြတော့ဟိုနဲ့အစိုးရလူကြလည်းလာပြီးတော့မေးတာပေါ့ကျွန်တော်တို့ပြန်တယ်လို့ရှိရင်ကျွန်တော်တင်ရှိတာပြောမြည်ဒီပါလိရှိတာမြေဘူးအင်ရှိတာမြေစားဖို့ဒီရင်းနဲ့ပါပဲကလိုက်ပြီးဘူးနေနဲ့ရှိတာဆိုကျွန်တော်တို့ကပြောတာတော့ဘယ်တော့ကြာကျွန်တော်ဘာမှရှိဘူးသူတို့ကလည်းပြောတာမရှိလို့ရှင်သူကလည်းဘာမှအကူအညီပေးနိုင်ဘူးဆိုတော့ကျွန်တော်တို့လူသားတွေလို့ပြောမယ်ပြော
ကရင်ပြည်နယ်တဲကနေရာတချို့မှာလက်နက်ကင်အဖွဲ့တွေကနေရာယူထားတာတွေရှိတယ်လို့စစ်တပ်ကယူထားတာတွေလည်းရှိတာမို့တချို့လူတွေကတော့နေရက်မပြောင်းရဲကြဘူးလို့လည်းပြောပါတယ်
နေချက်ပြောတယ်နေရမှာမရှိတော့ဘူးနေရကျစီးတဲ့နေရကျဒီကနေရကတော့ယူပြလိုက်တော့ဘူးဆက်အပြတ်သမားဒီကဒီချိုးနေရလဲရှိတော့ရှိရတာကျွန်တော်ပြန်မြဲတော့ဘူးတချို့နေရလဲသူကရောင်းတာတစ်ထပ်သုံးတာတော့ရှိနေပြီဆိုတော့ကျွန်တော်တို့ကတော့ဝင်လို့ရဲတော့တယ်ဗျာအဲဒီကလည်းကျွန်တော်တို့ဘယ်မှမကူတန်ဘူးလေတာ
UNHCR ကဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပေမဲ့ဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့ကအခက်အခဲရှိတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုထားတာပါ။အရင်မြမအစိုးရလက်ချက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့တိုင်းရင်းသားဒုက္ခသည်တွေကိုတိုင်းမြမနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုခုမှာထိုင်းဆိုရကခလုံးဝင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းကိုခုထဲမှာကီအန်ဒီဒုက္ခသည်စခန်းနှစ်ခုပါဝင်တာပါ။ကီအန်ဒီဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း 13,000 ကျော်ခလုံးနေထိုင်တာဖြစ်ပြီးကျန်တဲ့ကီအန်ဒုက္ခသည်စခန်းမှာခလုံးနေတဲ့ဒုက္ခသည်တွေအားလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်3000နီးပါးလောက်ခလုံးနေထိုင်နေကြတာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ဒီမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးထိရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Bemi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါရဲ့ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်
VOA မြန်မာပိုင်းရဲ့ mobile app အသစ်နဲ့နားဆင်နိုင်တဲ့အကြောင်း ကျွန်တော်တို့ထပ်မံပြီးတော့အသိပေးလိုပါရရှင် အခုထုတ်လွှင့်နေတဲ့အစီအစဉ်ကို မြန်မာစံတော်ချိန် နနက် 8:00ကနေ9:00မှာလဲပြန်လဲထုတ်လွှင့်နေပြီး လိုင်းတိုမီတာ 20, 25, 31 တို့ကနေဖမ်းယူနားဆင်နိုင်ပါရရှင် အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပါပါရှင်
တရုတ်ပေါ်ဆိုရင်မှုရှိနေတဲ့အိန္ဒိယနိုင်ငံပေါ်မှာတရုတ်သမ္မတရဲ့မြန်မာခီးစဉ်ကဖလို့တက်ရောက်မှုရှိတယ်လို့ဆိုရဲကောင်းစင်နဲ့ချက်စီဝါရီရီလာယီရာဂျာကိုပါလန်ဟေးတာထားတဲ့ဆောင်းပါးကိုတက်ဒီပလိုမတ်ဒေါ့ကောင်မှာဖတ်ရပါတယ် အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေဖမ်းပြပြီးတော့ဘင်္ဂလားပင်လယ်အော်မှာတရုတ်ကမဟာဗျူဟာနီးကြကြနေရာယူမှာကိုလေတရုတ်ကမ္ဘာလမ်းစီမံကိန်းကကောက်ွက်တဲ့အိန္ဒိယကစွန့်နေရာဖြစ်ပါတယ်တရုတ်ကမ္ဘာလမ်းစီမံကိန်းအောင်မြင်စေချင်တဲ့အတွက်မြန်မာအပေါ်မှာတရုတ်ကအနုနီးနဲ့ဩဇာလွှမ်းမှုဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်ရေးရာကြမ်းကြုတ်သူယွန်းဆန်ကိုကိုးကားဖော်ပြထားပါတယ် အိန္ဒိယသမုဒ္ဒရာတဲကိုကုန်တင်ပို့နိုင်ဖို့ကြားခံနိုင်ငံအဖြစ်နဲ့သာတရုတ်ကမြန်မာနိုင်ငံကိုသဘောထားတာကြောင့်တရုတ်ရဲ့စီမံကိန်းတွေကမြန်မာအတွက်တကယ်အကျိုးရှိမှာမဟုတ်ဘူးလို့မြန်မာနိုင်ငံတွင်းကပညာရှင်တွေကသုံးသပ်ထားတာကိုကိုးကားဖော်ပြထားပါတယ် ဒုက္ခသည်တွေနည်းရင်းကိုပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့လေမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကဖြန့်ဖြေးပေးတဲ့ကြားကန်ပွဲစားဖြစ်တရုတ်ကဆောင်ရွက်ပေးနေရလို့ထောက်ပြထားပါတယ် တရုတ်ရဲ့အကူအညီဘလောက်ပဲလိုနေပါစေတရုတ်တောင်းဆိုသမျှကတော့မြန်မာဘက်ကလက်မခံရသေးဘူးလို့យေတာထားပါတယ် တကယ်လို့တရုတ်ဘက်ကအတင်းဖိအားပေးလိုက်ရင်မြန်မာကအိန္ဒိယလိုတခြားနိုင်ငံတွေကိုသွားပြီးတော့အားကိုးလိုက်မှာကိုလည်းတရုတ်ကစိုးရိမ်နေရပါတယ်။တရုတ်ရဲ့ဩဇာလွှမ်းခြုံမှုကိုမြန်မာကတတိနဲ့စောင့်ကြည့်ဖို့တိုက်တွန်းထားတာကိုဖတ်ရပါတယ်ရှင်။ရခိုင်ပြည်ထောင်စုမှာမြန်မာစစ်တပ်ကိုပြစ်တင်နေဆိုတဲ့ခေါင်းစဉ်နဲ့လေရီကြာကရေးသားထားတဲ့ဆောင်းပါးကိုတော့ဘန်ကောက်ပို့စ်ဒေါ့ကောင်မှာ Munet, Luque, Chopan Murigo, Damro Baga, Marian Biro, Losa Murishi, Jang, Lula Dawson, SCA Commission, ICOE, a seeing Kansa, Majada Yenoa, Topola, Vienna Mabe, so Zansis, Yemu, Losa Mu, Pisini, Utopia Tabari. Time a little mutual Tapia Mum, Mel de Juno Mum, Mura, Madria, အရတာဆွေရနေနဲ့လောက်ဆောင်ရမယ့်တာဝန်တွေကိုနားလည်တဲ့အကြောင်းICJ မှာတောင်းဆန်းစစ်ကြီးရဲ့တင်ပြချက်တွေမှာပေါ်လွင်နေလို့လဲဆိုပါတယ်အဖြစ်ကျူးလို့တွေကိုဖော်ထုတ်ပြီးတော့အရေးယူမယ်လို့လဲပြောခဲ့တာဖြစ်ပါတယ်ဒါမှလည်းအပြောနဲ့အလုံးကြီးရဲ့လားဆိုတော့စံကြည့်ရအောင်မယ်လို့တန်တမန်တယောက်ပြောဆိုထားတာကိုကိုကဖော်ပြထားပါတယ်ရှင်
ဒီရောက်ရင်းနှီးမြှုပ်နှံမှုကိုမကြရင်ဘာလို့ကြမလဲဆိုတဲ့ကောင်းစဉ်နဲ့ဥကျော်စံတာရဲ့မြမအကြီးတုံးတက်ချက်ကိုဆွေးနွေးတဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6 နာရီကနေ 9 နာရီအထိ တိုင်းဒိုမီတာ 32 40 48 အပြင် ဒုတိယနာရီဘက်မှာ တိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 16 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ တိုင်းဒို 19 25 32 နဲ့ စနေတနင်္ဂနွေမှာ တိုင်းလက်မီတာ 190 ကပါ ခန်းယူနားဆင်နိုင်ပါတယ်။ဒီ ီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နဲ့ခင်းစီစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
လုံးချုံစိတ်ချတာမွေးနိုင်မှသာလေရင်ကလေးရဲ့အနာဂတ်အတွက်စိတ်ချတာပေါ့နော်။ဥမာကိုယ်ဆောင်တဲ့ကလေးကဒီမှာလာပြီးတော့ကိုယ်ပိုကြီးပေါ့နော်။ဆိုတော့တာဖမီးရဆရာဝန်ကြီးနဲ့တေးချ
ဒီတစ်ပတ်ပြည်သူ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်ဘလော့ဂါရီပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါရှင်။အခုတော့ဥကျော်စန္ဒာရဲ့မြမအရေးတုံသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါ။မြန်မာနိုင်ငံမှာတရုတ်ကနေရင်းနှီးမြှုပ်နှံမှုများလာတဲ့ကိစ္စကိုမြန်မာပြည်သူအများစုကမနှိမ့်ညွတ်ကြပါဘူး။ဒါဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်တခြားရွေးစရာနည်းလမ်းတွေကဘာလဲ။တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုရောလက်ခံနိုင်တဲ့အခြေအနေရောက်လာအောင်ဘာတွေလုပ်တင်ပါသလဲ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့အတွင်းရေးမှူးဟောင်းဦးမင်းခင်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မင်းခင်ဗျာမြမပြည်သူတော်တော်များများကတရုတ်နဲ့ပူပေါင်းပြီးတော့စီးပွားရေးလိုရမဟုတ်မကြိုက်ကြပါဘူးဒါဖြစ်ရင်မြန်မာနိုင်ငံအတွက်တခြားရွေးချယ်စရာနည်းလမ်းဘာလဲဆိုတာကိုအဓိကကျွန်တော်မြင်မြင်ပါတယ်ဆိုတော့စီးပွားရေးပညာရှင်တယောက်အနေနဲ့စီးပွားရေးနားလည်တဲ့လူတယောက်အနေနဲ့ဘယ်လိုမြင်ပါလဲအချင်းချင်းပြောပါအောင်ခင်ဗျာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့မြန်မာလူထုကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုသိသဘောမတူဘူးဆိုတာပါတော့မြန်မာတိကတော့သူတို့ဘဝအတွေ့အကြုံတွေသူတို့ရင်ပြီးတော့မကြိုက်တာပေါ့လေဒါကလည်းသူတို့မှားတယ်လို့တော့မဆိုနိုင်ဘူးသို့တော့ဒီဟာလူထုရဲ့ဒုံးမှန်ကတခြားရွေးကြရှိလို့မကြိုက်တာမျိုးတော့ဒီမှာမရှိဘူးသူတို့မကြိုက်ဘူးဆိုရင်မကြိုက်တာကိုပဲသူတို့စောင့်ပေးတတ်တယ်ဆိုတော့ဟိုကြိုးရင်းနှီးရင်းနှံမှုကကျွန်တော်တို့လက်ရှိအချိန်ကြီးကဆိုရင်ရှောင်လွှဲလို့မရတဲ့အနေအထားရောက်နေကြတာလေမကြိုက်ဘူးပေါ့ဆိုတော့ဆိုင်ရွေးကြရှိတာဆိုကျွန်တော်တော့များများရွေးကြမမြင်ဘူးဂျပန်တို့ကိုရီးယားတို့အာဆီယံတို့ရင်းနှီးမြှုပ်နှံမှုနဲ့အတူတရုတ်ရင်းနှီးမြှုပ်နှံမှုကိုကျွန်တော်တို့ကရင်ဆိုင်ရမှာလေ။ဆိုတော့အဲ့ဒါကိုကျွန်တော်တို့ဘက်ကနေရာလိုကြဖြစ်အောင်ဘလောက်ဖန်တီးနိုင်လဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်တယ်။ဒီမြန်မာတော့ဟိုအစိုးရရဲ့ခန္ဓာဟိုဥဆောင်တဲ့လူတွေရဲ့ခန္ဓာကပိုပြီးတော့အရေးကြီးပါလိမ့်မယ
်။ဟာရှေ့ကိုမဆက်ခင်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်နေတယ်ဒီမိုကရေစီလမ်းကြောင်းကိုသွားနေတယ်ဆိုတော့ဒီမိုကရေစီတစ်ခုမှာစီးပွားရေးစနစ်ဒီလူထုထောက်ခံမှုကိုမရရင်အောင်မြင်နိုင်တဲ့အလားအလာရှိပါလားလူထုထောက်ခံမှုမရဘဲနဲ့ဆွတ်လုတယ်ဆိုတာဟာသဘောကျပါရဲ့လားခင်ဗျာ
အတိုင်းတာတစ်ခုဒီပဲလူထုကသိခံနေမှာစီးပွားရေးရတာအတိုင်းတာတစ်ခုကျော်သွားရင်တော့စီးပွားရေးရအဆင်မပြေတာဟာသိခံနေကြမဟုတ်တော့ဘူးဖြစ်လာတယ်အိမ်ရမှာဟိုလက်လဲကြိုက်စီတက်လဲခိုက်စီနော်ဒီလိုမျိုးဖြစ်လာအောင်ဟိုကဘာလုပ်နိုင်လဲဆိုတာကပိုရေးကြည့်ပါလေ
အိန္ဒိယကမ်ဘောဒီးယားရောလာအိုစ်တို့ဟာတရုတ်ရဲ့စီးပွားရေးလွှမ်းမိုးမှုကြောင့်ဖွံ့ဖြိုးမှုရှိလာတယ်သူတို့စီကစီးပွားရေးဖွံ့ဖြိုးမှုကိုကွန်မရှင်နေနဲ့သဘောကျပါရဲ့လားအကြိုက်တွေ့ပါရဲ့လားခင်ဗျာအဲတရုတ်ရဲ့ပံ့ပိုးမှုနဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးတိုးတက်နေတဲ့ပုံစံကိုဘယ်လိုသုံးသပ်လို့ပါလဲအဲနိုင်ငံတွေ
ကဥပမာလေးလေးပြောရင်တော့ကျွန်တော်မကြိုက်ဘူးဗျာဒီမှာလူကြီးရဲ့စိတ်နေစိတ်ထားကတမင်းရဲ့ရက်ခတ်စားမယ်အေးအေးနေခြင်းလေဆိုတော့ကိုလွတ်လပ်မှုကိုရေဥစ္စာတနာမဟုတ်တဲ့အေဂျင့်တရာဟုတ်ပါလေဒါဘယ်ဟာရွေးမလဲဆိုတာကျွန်တော်တို့စဉ်းစားဖို့ပါတယ်ကိုလောင်းကမ္ဘောဒီးယားလမ်းကြီးတော့မသွားခင်ဘူးမသွားခင်ဆိုရင်ဘာလုပ်မလဲပေါ့လေကိုလည်းပြောရင်လက်ရှိသွားနေတဲ့ဥစ္စာတွေစိတ်ကြိမ်မတည်သေးတာတော့အမှန်လေဒါပေမဲ့ကျွန်တော်မှအခွင့်အရေးရှိနေတယ်လို့ကျွန်တော်ယူဆတယ
်ခွင့်နှန်းနေရှိနေဆိုတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးတချို့စီးပွားရေးပညာရှင်တွေသုံးသပ်ခဲ့တဲ့ဟာတွေကိုအခုလည်းလူတွေကကိုးကားပြီးပြောကြတယ်အပမခဖင်လေးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးအဓိက drug money မျိုးရေးရှိရာရဲ့ပတ်စံမဲ့လို့တော့လွှမ်းခြုံပြီးပြောခဲ့ဘူးလားဟိုလည်း ကြဘူး ဖတ်ဖြူ ပါတယ် အဲ့နောက်ပိုင်းမှာလည်းပဲ သဘာဝ တန်ဇရာတွေကို ရောင်းစားတဲ့ စီးပွားရေး ရှိတယ် အဲ့မွေးဆွေးရတဲ့ ပတ်စံတွေကို မွေးဖြူလုပ်ပြီးတော့ သုံးတဲ့ ဟာရှိတယ် အဲ့လုပ်ငန်းတွေကိုလည်းပဲ ခရိုနီ လို့ခေါ်တဲ့ အာနာရှိသူတွေနဲ့
ပလင်းနံပါတ်3နဲ့လူတွေကလက်တွဲပြီးလုပ်နေရတယ်လို့ပြောပါတယ်ဆိုတော့အခုဒီလိုအခြေအနေကနေပြီးတော့ခုနကကွန်မရှင်ပြောတဲ့အခွင့်အလမ်းမျိုးဆိုတာဘယ်လိုအခွင့်အလမ်းမျိုးကိုညွှန်ပြီးတော့ပြောလို့ရပါလဲခင်ဗျာမှန်တယ်ကျွန်တော်တို့ဒီမူကြီးဖြွားနဲ့တရားမွင်နဲ့ဒီဝါကြီးသူ့မုတ်ဒီမောက်ကိုလည်းကြားထဲမှာကျွန်တော်တို့မှာတစ်ခုထူးကြတာကဒီရေဝေဖြွားရှင်နဲ့တရားမွင်ကြားထဲမှာဒီအင်းရေရ ဒီတိုင်းကြီးမှာဟိုနယ်ရဲ့ခွင့်လန်းကြည့်တယ်ဥပမာဒါတော့ဟိုကျွန်တော်တို့စီဝါရေးကော်ပိုရိတီနေနဲ့NLD ရဲ့စီဝါရေးမူဝါဒကိုကျူးကျူးကျဲကျဲခါတာရောကျွန်တော်တို့ရဲ့ဆရာကြီးတွေဖြစ်တဲ့ဒေါက်တာလာမြင့်လုံးဆရာဦးမြတ်သိန်းလုံးတွေဒီနယ်လမ်းကြောင်းပေါ့နော်ကျွန်တော်တို့ရဲ့ရှိနေတဲ့တကယ်ကြီးအခြေအနေဒီစကြဝေးကိုဟိုအခြေခံပြီးတော့ဒီမွေးကြီးပေါ့နော်ဒီအဲ့ဒီအပေါ်မ ည်းကျွေးနိုင်အပြင်ကိုလည်းထောက်ပံ့နိုင်တဲ့လမ်းကြောင်းမျိုးပါကျွန်တော်တို့သွားနိုင်တယ်လို့ယူဆတယ်လက်ရှိလည်းသူ့အတူတူကျွေးနေတယ်ဒါပေမဲ့နေလငါလာဒီဟာကိုအားပေးပြီးတော့ဇောင်းတင်ပြီးတော့ကျွန်းရွေးတာမျိုးကျွန်တော်တို့မှမရှိသေးဘူးဆိုဒီလိုလမ်းကြောင်းမျိုးဟာကျွန်တော်တို့လုံးနေကောင်းနေလို့ဖြစ်တယ်နောက်တစ်ခုကဒီပုဂ္ဂလိကသဘာဝလောက်ွက်သေးလေးတွေတော့တူချင်းလုပ်ငန်းလေးတွေရဲ့အင်အားကလည်းပကတိရှိနေတဲ့ဟာကိုစွဲတင်သွားနိုင်တယ်။ဒါပေမဲ့အဲ့ဒီမှာတော့ဒီဒါကိုတကယ်ဖြစ်အောင်လုပ်နိုင်တဲ့ပုံစံတမျိုးမျိုးတော့ကျွန်တော်တို့လုပ်ဖို့လိုတာပေါ့။အ
ဲ့စီပွားရေးလမ်းကြောင်းအတွက်လူထုကိုပညာပေးတာလိုအပ်တဲ့ပညာရှင်တွေကျွမ်းကျင်သူတွေမွေးထုတ်ဖို့ပညာရေးရဲ့ပံ့ပိုးမှုကရောမြန်မာနိုင်ငံမှာဘယ်လောက်လှုပ်ရှားနိုင်ပါပြီလဲ
။အဲ့ဒီလိုအခြေခံကတော့ကျွန်တော်မှမရှိသေးဘူး။ဒါဒီနဲ့ဒီမှာဒီလူရဲ့တဘာဝမှာသူကြက်ကနမတိကလောက်ခွင့်ပြီးသူတို့ကိုဖွင့်ပြီးရင်ခက်တန်းရရတဲ့ဘဝတွေ့ကြရသူတို့ကိုလည်းကိုရှာဖောက်နိုင်တယ်တဘာဝရှိတယ်ဒါလေးကိုသမိုင်းကြောင်းရသိလာခဲ့တဲ့အခြေအနေအဲ့ဒီဟာကိုတွားလို့ရတယ်နောက်တစ်ခုကလုပ်နေကြမဟုတ်တဲ့ပုံစံမျိုးနဲ့ကျန်နေသူတန်ဖိုးလို့ရတယ်လက်ရှိတော့အဲ့လိုမျိုးဖြစ်ဘူးဒါပေမဲ့အဲ့ဒီအထက်ကနေပြောင်းဖောက်ခက်ပြီးတော့ဒုတိယမုတ်တဲ့ပုံစံနဲ့တံပိုးပေးနိုင်မယ်ဆိုရင်เนาะအညာကြီးကတော့အားလုံးရဲ့အခြေခံပေါ့နော်အညာကြီးတည်ဆောက်တာတစ်ဖက်ကလုပ်တယ်လို့တစ်ဖက်ကလေးပြည်ချရှိပြီးသားအင်အားကိုကျွန်တော်တို့ရှာပြီးတော့သုံးနိုင်မယ်ဆိုရင်ကျွန်တော်အမြင်နဲ့ဖြစ်နိုင်ကြီးရှိရင်အလားလားတော့ရှိသေးတယ်လို့ကျွန်တော်ယူဆပါတ
ယ်ဘုမင်းရင်ပြောတဲ့အဲ့ဒီလမ်းဖွင့်ပေးဖို့ပံ့ပိုးပေးဖို့နေရာမှာဘယ်လိုအခက်အခဲတွေကြုံရပါလဲခင်ဗျာကိုပန်းပြီးမှာ
အဲ့ဒါကတော့တိုင်းပြည်ကိုအနည်း60ကျော်လောက်ဒီပြည်ပြည်လာခဲ့တဲ့ရန်တရားကိုကျွန်တော်တို့မပြေမနိုင်လာတာအကြည့်ပါပဲဒီအမြင်ဟောင်းအတွေ့အဟောင်းတွေမှာပိတ်နေနေတဲ့လူတွေကလုံနိုင်ကြတဲ့နေရာမှာရောက်နေပြီတော့ဟုတ်လားတကယ်ကြောင်းနေတာတဲ့လူတွေကလုံနိုင်ကြတဲ့အချိန်မရောက်သေးဘူးဖြစ်နေတာအဲ့တော့အဲ့ဒီအတားအဆီကိုကျွန်တော်တို့ချူပြတယ်အ
ဲ့ဒီစနေဟောင်းကိုထိုးဖောက်ဖို့အတွက်အဓိကအတားအဆီကဖွဲ့စည်းပုံကိုပြင်ဖို့လိုတယ်လို့ပြောခြင်းသလားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာဒီပေါ်ဒီပေါ်ကိုရှိနေပေမဲ့အဲ့ဒီဘောင်ထဲမှာကိုကျွန်တော်လုပ်နေတာလေအများကြီးရှိသေးတယ်နံပါတ်1နောက်တစ်ခုကအပင်တစ်ခုတတ်ဖို့ပင်ကြီးကိုဖြတ်မှကျွန်တော်လုပ်ပြီးမှာမဟုတ်ဘူးအဲ့ဒီပင်ရဲ့ရေတောက်မှုတွေကိုကျွန်တော်ဖြတ်နိုင်တယ်ဒီပင်ဟာသူ့ဘာသူပေးတော့မှာဆိုတော့ဘယ်ဟာကအဓိကကြောက်လဲနော်အဲ့ဒီအပေါ်မှာနှီးကိုနေတဲ့အကြောင်းရင်းတွေကဘာတွေလဲအဲ့လာဦးတဲ့ကျွန်တော်တို့ဒီအပင်ပင်နိုင်ရေးပေါ့
ဖွဲ့စည်းပုံကတားထားရဆိုရင်တချို့ကိစ္စတွေကဘယ်လုံးမှဖြတ်လို့မရတဲ့ကိစ္စတွေရှိရပါတယ်နိုင်ငံရေးအချင်းဒါပေမဲ့ဒီကိစ္စမှာစီးပွားရေးအချင်းပြည်သူတွေကိုအခွင့်အလမ်းဖွင့်ပေးဖို့ကဖွဲ့စည်းပုံနဲ့တောင်သိပ်မဆိုင်ဘူးဆိုရင်ဘယ်နေရာအဓိကဖြစ်နေလဲအဲ့ဒါကိုလက်တွေ့တစ်ခုလောက်နမူနာပေးပါလားခင်ဗျာ
လက်တွေ့ဆိုရင်နမူနာပေးမယ်ဆိုရင်ဥပမာအင်ဒိုနီးရှားနမူနာတစ်ခုကျွန်တော်ကောင်းနေတော့ပေါ့အဲ့ဒါပါလေဆိုအင်ဒိုနီးရှားမှာအချင်းကဒီအလားရှင်စနစ်ကလည်းအကြောင်းလေးလေးပါနေတာဟိုအောက်ကုန်ဌာနရဲ့အတက်တာပေါ့ဘောရအဲ့တော့ကဘာလုပ်ခဲ့လဲဆိုရင်ကျွန်တော်ဖတ်မိတာပေါ့နော်ဒီအောက်ကုန်ဌာနကိုစက်ဌာနလုံးဖယ်လိုက်တယ်ဖယ်လိုက်ပြီးတော့အင်္ဂလန်ကကုမ္ပဏီတစ်ခုတခါလေးအပြီးတောင်းလေးလိုက်တယ်ဟိုအချိန်ကြီးအချိန်တစ်ခုတည်းပေါ့အဲ့ဒါလို့လုပ်နေကြမဟုတ်ပြအဟာမျိုးနဲ့ဖောက်ခဲ့လိုက်တဲ့အခါတခါလေးအကြောင်းလေးဟာဒီနေ့ပုံစံမျိုးသွားတယ် တော့အဲ့လိုဟာမျိုးသွားတယ်ကျွန်တော်ကလက်ရှိကြံလျားနေတော့ဘယ်လိုမှမဖြစ်နဲ့
ဟုတ်ကဲ့ဆိုတော့အခုမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ကမ္ဘာဘန်တို့အာရှဖုံးရွှေဘန်တို့ကတော့တိုးတက်မှုအပေါင်းလက္ခဏာပြတယ်လို့အမြဲတမ်းရေးကြတယ်ထင်ပါတယ်တကယ်လက်တွေ့မှာရောမြန်မာပြည်သူတွေရဲ့ဘဝဒါဒီစိတ်နည်းနည်းကြည့်ရင်ပို့ပြီးတော့တာယာပျော်ရွှင်မှုရှိရလို့ထင်ပါလားစီးပွားရေးအဖြစ်တွေဟာအင်းကပစုတစ်ထည်သေးစီးရဲ့စီးရဲ့နံပါတ်တွေကိုပစုနှစ်ထည်သုံးထည်ဝလာနိုင်လားဆက်ဖြင့်အဲ့လိုအခြေခံနဲ့နှိုင်းယှဉ်ပြီးပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့နိုင်ငံကဖွင့်ပြီးတော့ပြောကြတယ်ပြောကြတော့တကယ်တော့ဗျာဟိုရေမရှိတဲ့အိုင်ထဲကိုဟိုပေါက်လိုက်လို့ရှိရင်မရှိတဲ့နေရာကိုရေကဝင်ဖြည့်မှာတော့ပြေးကြတယ်အားဟိုတဲ့ပုံပြိုးနေနိုင်ငံနဲ့ရှင်ကျွန်တော်တို့ကအဲ့လိုကြည့်လို့ရှိတာဟုတ်အဲ့တော့အဲ့ဒီမှာအခွင့်အရေးအများကြီးရှိတယ်အခုကကျွန်တော်တို့ကရတားအစိုးရတက်လာတယ်ရတားကမတက်နိုင်ဘူးတက်နိုင်ဘူးဖြစ်စီလည်းကိုစေတနာရဲ့အရင်းအမြစ်ဖြစ်တယ်ဖြစ်ပေါ်ကြတယ်ကျွန်တော်တို့တောင်းပါတယ်တောင်းတော့ဟိုကျွန်တော်ယူဆတယ်ဟိုတိုက်ပီတာအတကဒီအပြောင်းလဲအဖွေတို့ရကြတယ်အရင်နဲ့ဆိုင်ရင်တော့တိုက်ပီတာရဲ့အခြေအနေကဒီုံရတော့တိုးတက်လာလို့မြင်ပါတယ်အခုပဲရှိတယ်ကျွန်တော်တို့လက်ရှိအခက်အခဲကပြောင်းလဲနေတဲ့ဒီကဟိုကျောင်းနေတဲ့အခြေအနေကအဟန္တာတွေဖြစ်နေတာပေါ့ဒါနဲ့ဒါအကျော်မတော်ရမြောင်ကျော်သွားမယ်နေလာမြန်မာဆိုတာပြတာ
ဆိုတော့အဲ့ဒီလိုအခက်အခဲအတားအဆီးကိုပြင်နိုင်ခြင်းဒီအနောက်နိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုကရင်းနှီးမြှုပ်နှံနိုင်တဲ့စီးပွားရေး atmosphere ဖြစ်လာနိုင်တဲ့အခြေအနေကိုဥတည်စေပါသလားခင်ဗျာဥတည်နေမဲ့ထင်ပါလား
အဲ့ဒါတော့ကျွန်တော်ထင်နေနေလို့မေအမေရိကန်နဲ့အနောက်နိုင်ငံတွေဥရောပနိုင်ငံတွေနဲ့လာပြီးရင်းနှီးမြှုပ်နှံတဲ့အနေအထားကတော့ရှိတော့ရှိလာမယ်သို့တော့ဟိုအချိန်တစ်ခုလိုမယ်အဲ့ဖြစ်နေတာကတော့အလီအရှပ်ဂျပန်ကိုရီးယားအာဆီယံ
အိန္ဒိယရော
အိန္ဒိယလည်းပါပါလေဒါပေမဲ့အိန္ဒိယကတော့ထင်လောက်မလာသေးဘူးပေါ့နော်မလာသေးဘူးဒါပေမဲ့ဒီဘက်မှာတော့ခုနကရေမရှိတဲ့အိုင်ဖြစ်တဲ့အတွက်ကြောင့်လာလာတော့အများကြီးရှိနေတယ်တော့သူကကျွန်တော်တို့ဖောက်ထက်တဲ့ဆွေနေရာမှာဒါမျိုးပါလာပေါ့နော်ဘသူတွေလာနေအောင်ကိုကဘာလုပ်ပြီးမလဲဘယ်ပုံစံနဲ့လုပ်ပြီးမလဲအများကြီးမူတည်တာပေါ့လူလူလုံးတိုင်းအားကအခြေလိုနေသေးတယ်ဒါပေမဲ့အခုတောင်မှတိုင်းပြည်သားကပို့ဟာကိုရုံးလာတယ်တဖြည်းဖြည်းချင်းနေရာကြအိဆောင်လုတ်ကင်ပြီးနေပြီတပါးရင်းနေတော့ချိန်တော့ချိန်တူတူဖြစ်ဖို့မလိုဘူးလေအဲ့ဒါအဲ့လည်းသူပေါက်ဆက်ပြီးတော့
ဥကျော်စန္ဒာတင်ဆက်တဲ့မြမအရေးဆွေးနွေးခန်းအစီအစဉ်ပါရှင်အခုတော့စနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ချင်ပါတယ်တော်ရရှင်များရှင်မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးကဒီသတင်းပတ်ထဲမှာပဲကြားပြေဆုံးဖြတ်ချက်ချမှတ်တော်မှာပါ ICJ ရဲ့ဆုံးဖြတ်ချက်ဟာပြတာတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားလူဝင်ကြရေးအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလူလုတ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်များလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါတယ်ရှင်။အခုဆက်လက်ပြီးတော့ပြည်သူ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာပါ။ရင်သွေးငယ်လေးတွေကိုအနာရောဂါခင်းပြီးကျန်းမာရေးကောင်းသူတွေဖြစ်လာစေရေးဘာတွေလိုအပ်နေလဲ။ဒီတစ်ပတ်ပြည်သူ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြမှာပါရှင
်။လုံခြုံစိတ်ချတဲ့နေရာတွေမှာကလေးမွေးဖွားနိုင်မှာအနာရောဂါကင်းရှင်းပြီးကျန်းမာရေးကောင်းဖို့နဲ့ရင်းနှီးငယ်လေးတွေကိုမွေးဖွားနိုင်မှာဖြစ်တယ်လို့ကျန်းကျင်သူတွေကအကြံပြုထားကြပါတယ်။ကိုဝင်ဆောင်နေတဲ့အချိန်ကာလမှာတပ်ဖွဲ့မိရဲ့အထက်ကဆရာဝန်ကြီးတွေနဲ့ပြသတိုင်ပင်မှုလုပ်ရဲဆိုတာကိုသိရှိထားကြပြီးမြန်မာနိုင်ငံမှာတော့ကိုဝင်ဆောင်မိခင်အများစုဟာမွေးဖွားချိန်မှသာစိတ်ဝင်စားခံတွေကိုရောက်ရှိလာကြတာပါ။ ကိုဝင်ဆောင်မိခင်အနေနဲ့ကိုဝင်ရှိတယ်လို့သိတဲ့အချိန်ကနေစပြီးတကြဲနာတဲ့သူတွေနဲ့ပြတာတိုင်မြှို့လို့တို့ခလေးမွေးဖွားတဲ့အချိန်မှာလည်းလုံုံစိတ်ချရတဲ့ဆေးရုံစည်းကမ်းတွေမှာမွေးဖွားမှသာမမြောင်းမနိုင်တဲ့အန္တရာယ်တွေကနေကာဝယ်ထားနိုင်မှာဖြစ်တယ်လို့ပန်းလိုက်စီလုံးဆေးရုံကြီးမှခလေးတကူစီယာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဒေါခင်ထွေးကအခုလိုပြောပါတယ
်ဒီမှာလုံုံစိတ်ချတာမွေးနိုင်မှသာလေခလေးရဲ့အနာဂတ်အတွက်စိတ်ချတာပေါ့နော်ဥမာကိုဝင်ဆောင်တဲ့ကလေးကဒီမှာလာပြီးတော့ကိုပိုကြီးပေါ့နော်ဆိုတော့တာဖမီရဲ့ဆရာဝန်ကြီးနဲ့ပေးချဟိုပြတာထားမယ်မွေးတဲ့ခါလဲအသေးချာပေါ့နော်ကလေးကိုအသက်ရှူမမွန်းအောင်ချက်ချင်းငိုအောင်ပေါ့နော်အသေးချာပြုစုပေးရပါမယ်ပြီးတဲ့ခါကျတော့မွေးပြီးသားခါမှကြာလို့ရှိရင်လည်းပဲဟိုအသားဝါသလားပေါ့အသားဝါရာတို့ကလေးကအချိုတက်နေတာတို့ဒါမျိုးတွေကဥနှောင်တွေကိုထိခိုက်စေနိုင်တဲ့အတွက်ဒါတွေကိုအသေးချာပြုစုပေးရပါမယ်နောက်ပြီးတော့မှဟိုသူတို့ကဟိုမျိုးမှုမှန်ကန်ရဲ့လားဆိုတာပေါ့နော်တောက်လျှောက်ဒီမှာတလမှာတစ်ချိန်လောက်ပေါ့နော်တလအရွယ်မှာ3လအရွယ်6လအရွယ်9လအရွယ်စသဖြင့်ပေါ့ကလေးကိုဆက်လက်ကြည့်ရှုစောင့်ရှောက်ပေးမှသာလေပိုပြီးစိတ်ချရပါလိမ့
်ကိုဝင်ဆောင်ချိန်မှာတဖမီးရဲ့အထုကုဆရာဝန်ကြီးတွေနဲ့ပြသနိုင်တာဟာအကောင်းဆုံးဆိုပေမဲ့မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာတော့တဖကျန်းကျင်သူနာပြုဆရာမတွေကသာအဓိကကြည့်ရှုစောင့်ရှောက်ပေးနေကြတာဖြစ်ပါတယ်ကိုဝင်ရှိတဲ့အချိန်မှာနှိစက်ရကျမ်းမာရေးဆောင်ရှားသူတွေစီမှာတည်တည်ချာချာအနှံ့ပြီးကျမ်းမာရေးဆောင်ရှားမှုတွေကိုမပြတ်မကွက်ခံယူပေးဖို့လိုတယ်လို့အတိုင်းအမြန်တောက်ဖမီးရဲ့အထူးဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမင်းကပြောပါလေ
ဆရာဝန်တွေဆရာမတွေရှိတယ်ရက်ကွက်ထဲဒီဆေးရုံကြီးမှမဟုတ်ဘူးပေါ့တာရက်ရွာထဲမှာရွာတွေမှာ village တွေလေဟိုအမီတို့မရောက်နိုင်တဲ့နေရာတွေမှာတောက်ဖဆရာမလေးတွေရှိတယ်နားလေတဲ့ဆက်ကျွမ်းတဲ့ဆရာမတွေရှိတယ်ဆရာဝန်လေးတွေရှိတယ်သူတို့နဲ့အရင်ဆုံးကြာသပြီးတဲ့အခါသူတို့ရဲ့အကြံဉာဏ်ကိုလိုက်နာပါလို့သူတို့ကသူတို့စီမှာဆောင်ရှောက်လို့ရရင်ဆောင်ရှောက်လို့ရတယ်ဆောင်ရှောက်လို့မရရင်ထိုးပို့ပြီးတော့အဆင့်မြင့်တဲ့ specialist hospital တွေကိုပို့တဲ့လူတွေရှိတယ်အဲ့ဒါကြောင့်မို့လို့ပို့ရတဲ့လူမျိုးတွေရှိတယ်ပေါ့နော်မိန်းကလေးမျိုးတွေရှိတယ်ကြောင့်မို့လို့တိတိကျကျကျမ်းမာရေးဆောင်ရှောက်မှုကိုတော့အကအကွက်ယူပါလို့အန်တီကပြောချင်ပါတယ်
ကိုဝင်ဆောင်မိခင်တွေဟာရေလင်းငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းမွန်တဲ့ရေလင်းငယ်လေးတွေအဖြစ်မွေးဖွားပေးလို့ကြတာပါအနည်းဆုံးတော့ကိုလက်အင်္ဂါဆွန်လင်းတဲ့ရေလင်းငယ်လေးတွေအဖြစ်တွေ့မြင်လို့ကြတာဖြစ်ပါတယ်ကိုဝင်ဆောက်ဆောင်တဲ့အချိန်ကနေစပြီးမွေးဖွားပြီးတဲ့အချိန်ထိကျန်းမာရေးဆောင်ရှောက်သူတွေစီမှာစင်စစ်ကြ NMB ကုသအကြံပေးမှုတွေကိုတည်တည်ချာချာလိုက်နာဆောင်ရွက်သွားမယ်ဆိုရင်အနာရောဂါကင်းပြီးကိုလက်အင်္ဂါဆွန်လင်းတဲ့ရေလင်းငယ်လေးတွေမွေးဖွားလာမှာဖြစ်တယ်လို့ဒေါက်တာဒေါ်ဝင်းမင်းကပြောပါတယ
်ယောက်ျားဖောင်စီမိန်းမမင်းနေဆိုတဲ့အတိုင်းပဲကိုဝင်ဆောက်ရှိခဲ့တဲ့ကခလေးလေးရောမိခင်ရောဟာပြည့်ပြည့်စုံစုံကြမ်းကြမ်းမှမှဖြစ်ဖို့ကအသိအေးကြပါသားရဲ့မွေးကိုဝင်ဆရှိကြတဲ့ကကိုလက်အင်္ဂါဆောင်ဖို့ကိုမိခင်ရဲ့ညီမှန်းချက်ပါနော်ချောချောမောမောမွေးဖို့လာစီအောင်မွေးဖို့မိခင်တွေမှာလည်းယောဂမရအောင်ကိုဝင်ရှိတဲ့အချိန်မှာယောဂတွေဝင်မလာအောင်ဒါတွေအကုန်လုံးကအရေးကြီးတဲ့အချက်တွေကြီးပဲပေါ့သားအဲ့ဒါတွေကိုဆရာဝန်တွေရဲ့ပြုစုဆောင်ရှောက်မှုကုသမှုအကြံပေးမှုတွေကိုလိုက်နာရင်တော့မပတ်ပြောက်သွားတယ်မဟုတ်ဘူးညော့နေသွားတယ်ဒီပြဿနာတွေမရှိတဲ့တူရချောချောမောမွေးဖွားနိုင်တာပေါ့
ငွေကြေးကုန်ကြမှုတက်တာတဲ့အစိုးရစီရင်နေမှာမွေးဖွားတာပဲဖြစ်ဖြစ်ငွေကြေးကုန်ကြမှုများပြားတဲ့ပုဂ္ဂလိကစီရင်နေမှာမွေးဖွားတာပဲဖြစ်ဖြစ်ကလေးမွေးဖွားပြီးတဲ့အခါကလေးငယ်လေးရဲ့အသက်တစ်နှစ်မကျော်ခင်အချိန်ကာလအထိကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့သူတွေနဲ့စဉ်ဆက်မပြတ်ထိတွေ့နေကြရအောင်ပါအသက်တစ်နှစ်အောက်ရေလင်းငယ်လေးတွေဟာကလေးထုခုဆရာဝန်တွေနဲ့တတ်မှတ်ထားတဲ့ရခြင်းတွေအတိုင်းမပြတ်မကွက်ပြန်လည်ပြသတိုင်ပင်ပေးဖို့အလွန်ရေးကြည့်တယ်လို့ဒေါက်တာဒေါခင်ထွေးကပြောပါတယ
်ဒီအန်တီရောဌာနအနေနဲ့ကတော့ဒီမွေးဒီမှာမွေးတဲ့ကလေးတွေကိုဖတ်တဲ့ပေါ့နော်မွေးတဲ့နေရာမှာပြုစုပေးတယ်ပြီးတဲ့ခါကျလို့ရှိရင်တော့ဒီဆေးရုံမှာရှိစင်မှာလည်းပြုစုပေးတယ်နောက်တစ်ခါဆေးရုံမှာဆင်းပြီးတဲ့ခါကျတဲ့ခါကျတော့ဥမာ1လ3လ6လစသဖြင့်ပေါ့ကလေးရဲ့ပုံပြမှုတွေကြည့်ပေးတယ်နောက်တစ်ခါကလေးရဲ့ကျန်းမာရေးပေါ့နော်စောင့်ရှောက်မှုတွေကိုပြုလုပ်ပေးပါတယ
်ရေလင်းငယ်လေးတွေကိုအနာရောဂါကင်းပြီးကျန်းမာရေးကောင်းမွန်တဲ့သူတွေဖြစ်လာစေဖို့အတွက်လုံခြုံစိတ်ချရတဲ့နေရာမှာမွေးဖွားဖို့လိုတယ်လို့မွေးဖွားပြီးတဲ့အခါမှာလည်းအသက်တစ်နှစ်ပြည့်ပြီးတဲ့အထိတကြွန်းနားလည်တဲ့သူတွေနဲ့စဉ်ဆက်မပြတ်ထိတွေ့ပြတာပြီးစောင့်ရှောက်မှုခံယူဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ဆက်လက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်မှာပါရှင
် Microsoft ရဲ့ Windows 7 Operating System အတွက်လေဤပညာထောက်ကူတွေရလိုက်လို့ကမ္ဘာတဝန်းသန်းနဲ့ချီတဲ့ကွန်ပျူတာတွေရဲ့လုံခြုံရေးမေးခွန်းထုတ်เสียဖြစ်နေတယ်နော်ကိုသားညုံဦ
းဟုတ်တယ်မဆုမြတ်မွန်ကဒီ2009ခုနှစ်မှာစပြီးတော့ထုတ်ခဲ့တဲ့ Windows 7 OS တွေအတွက်လုံခြုံရေးနဲ့ဆိုင်သမျှ update တွေ software update တွေလုံခြုံရေး hardware ပြင်ဆင်မှုတွေ နိပညာနဲ့ဆန္ဒများအကူအညီတွေကိုပေးနေတာကိုဇန်နဝါရီလ14ရက်နေ့မှာရက်ခဲ့တာဗျ။အ
ဲ့လိုမျိုးရမယ်ဆိုတာကို Microsoft ကကြိုးတော့အတိပေးထားခဲ့တာပါ။အတိပေးရုံနဲ့မဟုတ်ဘူး။ဒီ Windows 7သုံးတဲ့ကွန်ပျူတာတွေဆိုရင် Windows 10 Operating System ကိုအခမဲ့ Upgrade လုပ်ခွင့်တောင်းပေးခဲ့သေးတယ်။ကွန်ပျူတာတစ်လုံးလည်ပတ်ဖို့က operating system ဆိုတာမရှိမဖြစ်လိုပါတယ်။လူတွေအုံနောက်နဲ့လည်ပတ်နေတယ်လို့ကွန်ပျူတာတွေကလည်း operating system နဲ့လည်ပတ်နေတာပါ။အဲဒါကြောင့်မို့လို့ Windows 7နဲ့ပတ်သက်တဲ့ software update တွေ၊လုံခြုံရေး update တွေမလုပ်တော့တဲ့အတွက်လုံခြုံရေးပိုင်းဆွေးနေကြတာပါ
။ Security update မလုပ်တော့လို့ကွန်ပျူတာရပ်ပြီးတော့သုံးလို့မရဖြစ်သွားမှာတော့မဟုတ်ဘူးဗျ။လုံခြုံရေးပိုင်းမှာစိတ်မချစရာဖြစ်သွားတာပါ။တဘောကတော့ Windows 7ထည့်ထားတဲ့ကွန်ပျူတာတွေကိုဆက်သုံးလို့တော့ရနိုင်အောင်ပဲ။ဒါပေမဲ့လို့အဲ့ဒီကွန်ပျူတာတွေထဲမှာ virus တွေmalware တွေဝင်နိုင်ကြပို့ပြီးတော့များသွားနိုင်တယ်။အဲဒါကြောင့်မို့ Microsoft ကုမ္ပဏီကတော့ Windows 10ကိုပြောင်းသုံးမှာဆိုပြီးတိုက်တွန်းနေရဗျ
။တကယ်တော့ Windows 7 OS က Microsoft ရဲ့ဒီ operating system software တွေထဲမှာရေးပန်းအစားဆုံးလူသုံးအများဆုံး operating system software တစ်ခုရှင်။သူ့နောက်မှထွက်တဲ့ Windows 8တောင်မှလူသုံးများတာမဟုတ်ဘူး။လက်ရှိကမ္ဘာမှာသုံးနေတဲ့ PC အလုံးရဲ့30ရာခိုင်နှုန်းကျော်က Windows 7 operating system နဲ့လက်ပတ်နေတာလို့အချက်အလက်စစ်တမ်းနှစ်ခုထပ်မင်းထဲမှာတွေ့ရပါတယ်။Windows 10သုံးတာကတော့50ရာခိုင်နှုန်းကျော်ရှိသွားပါပြီ။နောက် Windows Operating System သုံးနေတဲ့ set 4လုံးမှာတစ်လုံးက Windows 7နဲ့လက်ပတ်နေတာလို့ State Counter ဆိုတဲ့ဒီကိန်းဂဏန်း website တခုမှလည်းပြောထားရဲ့ရှင်
။အခုလိုမျိုးလူသုံးများနေတဲ့ကြားကဘာကြောင့်နည်းပညာအကူအညီတွေဆက်မပေးတော့တာလဲဆိုပြီးတော့မေးစရာရှိပါတယ်။ Microsoft ရဲ့ကြေညာချက်ထဲမှာတော့ဒီနည်းနဲ့မနှက်ပြန်အတွက်နောက်ဆုံးပေါ်ရှိပြီးနည်းပညာတွေဘက်ကိုအယုံဆိုင်နေတာမို့လို့လူငယ်ရဲ့စနစ်ကလေးကထုတ်ခဲ့တဲ့ software ကိုဆက်ပြီးတော့အလေးမပေးတော့တာဖြစ်တယ်ဆိုပြီးတော့ပြောထားရဗျ။
ပြောရမယ်ဆိုရင် Microsoft ကုမ္ပဏီရဲ့စီးပွားရေးမှာ operating system software တွေထုတ်တာဦးစားပေးမဟုတ်တော့တာ CEO Satya Nadella တက်လာတဲ့ကပဲရှင်ပြီးခဲ့တဲ့နှစ်တုန်းကဒီ Surface Computer တဲ့မိတ်ဆက်ပွဲမှာတော့မှ Windows operating software တွေက Microsoft ကုမ္ပဏီစီးပွားရေးအတွက်အရေးကြီးတဲ့ခန္ဓာမှာဆက်ရှိနေမှာဖြစ်ပေမဲ့ကုမ္ပဏီရဲ့အနာဂတ်တော့မဟုတ်တော့ဘူးလို့ CEO Nadella ကပြောခဲ့သေးတယ်တချိန်လုံးကတော့ဒီ operating system software တွေထုတ်တာကကုမ္ပဏီရဲ့အဓိကဦးစားပေးပဲလေအခုတော့တခြားနည်းပညာကုမ္ပဏီတွေလိုပဲပြောင်းလဲတိုးတက်နေတဲ့နည်းပညာနဲ့ဝန်ဆောင်မှုတွေဘက်ကိုသူလည်းအမိလိုက်ဖို့လိုလာတာကို
နောက်ပြီးတော့ခုလိုမျိုးသူ့ရဲ့ operating system တွေနဲ့ပတ်သက်တဲ့နည်းပညာအကူအညီပေးတာတွေကိုရပ်လိုက်တာအခု Windows 7ကပထမဆုံးမဟုတ်ဘူးဗျ Windows HP အတွက်နည်းပညာအကူအညီကို2014တည်းကရက်ခဲ့တာဖြစ်ပြီးတော့ Windows 8အတွက်နည်းပညာထောက်ကူပေးနေတာကို2016မှာရက်ခဲ့တာမဆင်းမြောက်ပါ
အခု Windows 7အတွက်အရေးကြီးတဲ့လုံခြုံရေးပိုင်း update တွေမလုပ်တော့တဲ့အတွက်အဲ့ဒီ operating system သုံးနေတဲ့စီးပွားရေးလုပ်ငန်းတွေအတွက်လည်းအတော်လေးအခက်တွေ့သွားနိုင်နေရှင်။သူကရပ်မယ်ဆိုတာကြိုအသိပေးထားပေမဲ့လည်းစီးပွားရေးလုပ်ငန်းတိုင်းကလွယ်လွယ်နဲ့ဒီ operating system software တွေကိုပြောင်းလိုက်လို့ရတာမဟုတ်ဘူးလေ။ Microsoft ကိုယ်တိုင်ပြောထားတာက Windows 10ကိုဆက်အဟောင်းတွေမှာသုံးကောင်းသုံးလို့ရမယ်။သုံးဖို့တော့အကြံမပြုချင်ဘူးလို့သူကပြောထားတယ်။ software အသစ်အတွက် hardware ပိုင်းလိုအပ်ချက်တွေလည်းရှိသေးတာကိုအဲကြောင့်စီးပွားရေးလုပ်ငန်းတွေမှာသုံးနေသမျှကွန်ပျူတာတွေအသစ်ပြောင်းဖို့လိုမယ်ဆိုတာလွယ်လှတာမဟုတ်ဘူး။နောက်သူတို့စီးပွားရေးနဲ့ကိုက်မဲ့တခြား software တွေကို Windows 7နဲ့အန်ခိုင်အောင်လုပ်ထားလို့ရှိရင်အဲ့ဒါတွေကိုလိုက်ပြောင်းရမှာလေ
။အဲဒါကြောင့်မလို့စီးပွားရေးလုပ်ငန်းတချို့ကတော့ Windows 7ကိုဆက်ပြီးတော့သုံးနေနိုင်တယ်လို့ကြေညာသူတွေကပြောပါတယ်။သူတို့သုံးတဲ့အတွက်သူရဲ့ဝန်ဆောင်မှုကိုယူထားသူတွေရဲ့ကိုယ်ရေးအချက်လက်လုံခြုံရေးပိုင်းမှာစိုးရိမ်စရာရှိတာကိုလည်းသူတို့ကထောက်ပြကြပါတယ်။သူတို့ကွန်ပျူတာတွေမှာတင်ထားတဲ့ကိုယ်နဲ့ဆိုင်တဲ့ကိုယ်ရေးဗန်ဒာကြီးကျမကြီးဆိုင်ရာချက်လက်တွေအတွက်အနေအများသလိုပဲအဲ့ဒီကွန်ပျူတာတွေဒီဗိုင်းရပ်စ်ဝင်ခဲ့မဲ့ဆိုရင်လေအဲ့ဒီကနေပြီးတော့ကွန်ပျူတာတွေစီကိုရောက်လာနိုင်တယ်တဲ့
တခုတော့ရှိပါတယ်ဒီစီးပွားရေးနဲ့ပညာရေးဆိုင်ရာအတွက်သုံးတဲ့ Windows 7 Operating System တွေကိုတော့အဖိုးအခယူပြီးတော့ Microsoft ကလုံခြုံရေးအထောက်အပံ့ဆက်ပေးပါတယ်ဒါမဲ့ကွန်ပျူတာတစ်လုံးအတွက်ကို25ဒေါ်လာလောက်တော့ပေးရမယ်အဲ့ဈေးကလည်း၈နှစ်ဆိုလို့ရှိရင်နှစ်ဆတက်သွားမှာဆိုတော့2021ခုနှစ်ကျလို့ရှိရင်ကွန်ပျူတာတစ်လုံးအတွက်ဒီနည်းပညာလုံခြုံရေးအထောက်အပံ့ဘူကဒေါ်လာ50ဖြစ်သွားမှာလေအဲ့လိုစီးပွားရေးသုံး Windows 7အတွက်အထောက်အပံ့ပေးတာကလည်း2023ခုနှစ်အထိပဲပေးမှာ
Microsoft ရဲ့ထုတ်ပြန်ကြေညာဆိုရင်တော့ Windows 7သုံးနေတဲ့ကွန်ပျူတာတွေကို Windows 10ကို Microsoft ကအခမဲ့ upgrade ပေးလုပ်တာ2016ဇူလိုင်လ29ရက်နေ့ကျေကပြီးသွားပြီ။ဒါပေမဲ့လည်းအခုချိန်ထိအခမဲ့လုပ်လို့ရတဲ့နည်းကရှိသေးတယ်လို့ The Verge Online သတင်း website ရဲ့ဆောင်းပါးထဲမှာတော့ပြောထားတယ်မဆွေမော
။သူအကြံပြုတဲ့နည်းကတော့ Microsoft ရဲ့ဒီ Windows 10 download site ကိုသွားအဲ့ဒီမှာ Media Creation Tool ကို download လုပ်ပြီးလို့ရှိရင်ဒီကွန်ပျူတာကို upgrade လုပ်မယ်ဆိုတာကိုရွေးရမယ်တဲ့။အဲ့မှာ upgrade ဆိုတာကိုမရွေးဘဲနဲ့ Windows 10ကို install လုပ်မယ်ဆိုတာရွေးရင်တော့ license ကြီးပေးရလိမ့်မယ်ရှင်။အရေးကြီးတာနောက်တစ်ခုကတော့ operating system ကို upgrade မလုပ်ခင်မှာဒီ set ထဲမှာရှိနေသမျှအချက်အလက်တွေ apps တွေသချင်းတွေဓာတ်ပုံတွေအားလုံးကိုအရင် backup သိမ်းထားဖို့မမေ့ဘူးပဲ။မဟုတ်ရင်တော့အဲ့ဒါတွေအားလုံးပျောက်ကုန်လိမ့်မယ်။
နှစ် Now the Tabut Sashiraga, Windows 10 OS Square Computer Dema Gang Lolo Nambu, Computer Hardware Vine Luachetigo Yin Chibova. Computer a Hong in Sweno, Gang Lolo Mam Hobusura, the Microsoft Company Kurangale Piotaria. Now the software titri, app at the Suinle, Windows 7 and Low Pichama Piotomagule, three people Luare.
Windows 10 operating system ne kai pho so yin computer ye hard drive ka 16 gigabyte shi bo lo de ram memory ka ro 1 gigabyte shi ya me processor ka le 1 gigahertz phit pho lo ba de ai lo ma ma hou yin no computer a tit be we ya ro me tin ma de microsoft company ka ro computer a tit ne windows 10 ko tong ja bo we pyo ni de shin
aku lo myo microsoft a tu ye lu dou a mya so software takhu twet ni pya thauk khu ri yet lai da chaung pc kit goun twa bi la lo mi goun thauk mu ri ka le shi ni ja de ma si ma mo The Windows 7 started at Natong iPhone no app to Sura, a Kulumi Ludomia the Amhodi, iPhone solution second generation 3G Veshide, iPad Sura, Poramama Podi, Ayongasuin, PC Riga, Titan Yokere Chimo.
Senator Jare Kuchemaro, PC computer Janga Jalare, Lurai Niba smartphone Gain Lajaro, desktop computer Rigo, Malu Ayan Dona, Dondaro Ramahobu, Elo Biolo, PC Rig Kiko Dabi Lasuin no Magomau, Peromale Gomam Hobau, to the Pien, Longamai Dressuin, no, computer in Loda Po, Lopedes Ramia, Lakan Tadarago.
Kukema, PC computer Alu Bioin, Paules Rale, Queja Piozia, Pilarem, Hola Masmema. ရင်းကားလိုမျိုးကွန်ပျူတာအတုံးလိုက်ကြီးမြင်တော့မှာPC ကွန်ပျူတာလို့သတ်မှတ်ရနိုင်တော့တာမဟုတ်ဘူးလေ။Microsoft ဆိုရင်ပဲအခုနောက်ဆုံးထုတ်တဲ့ Surface ကွန်ပျူတာတွေဆိုရှင်PC စီးရင်ဝင်ပြီမဲ့တက်ဘလက်ကွန်ပျူတာလို့ပုံစံမျိုးတွေဖြစ်နေပြီမဟုတ်လား။အခုဆို
Scrimနဲ့ကီးဘုတ်တွဲလို့ခွဲလို့ရတဲ့တက်ဘလက်လိုလဲသုံးလို့ရတဲ့ကွန်ပျူတာတွေကိုPC ကွန်ပျူတာထုတ်တဲ့ကုမ္ပဏီကလုံခဲ့တဲ့ဆယ်နှစ်ကျော်ကထုတ်ထားတဲ့ဆော့ဖ်ဝဲအတွက်နည်းပညာအထောက်အကူမပေးတော့ဘူးလို့ဆုံးဖြတ်ပြီးတော့ရိုက်ခဲ့တာပါ။အခုလိုရိုက်လိုက်တာကြောင့်
မဆုမြတ်မွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပါရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ internet စာမျက်နှာဖြစ်တဲ့ ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရက်စမစ်ပါရှင်။ကြာသပတေးနေ့နေ့ခင် Thank you.
This program has come to you from the Voice of America, Washington.